အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတအင်ပီတိုကနေမရင်းဝမ်ရဟယင်နဲ့အန်ဒရူးလေတပ်အခြေစိုက်စခန်းကိုရောက်သွားပြီးတဲ့နောက်အဲဒီကနေ Air Force One လေယာဉ်နဲ့ Florida ပြည်နယ်ကိုခရီးဆက်သွားပြီးဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်းအင်ပီတိုကထွက်ခွာချိန်မှာသမ္မတထရမ့်ကသူ့ရဲ့သမ္မတတပ်ဟာဘဝတသက်တာဂုဏ်ယူစရာအဖြစ်ပြောခဲ့ပါတယ်။အန်ဒရူးလေတပ်စခန်းမှာကော်ဇော်နီခင်ကွန်ပျူတာဘက်ကတီးမှုပြီးတနက်21ချက်ပစ်ဖောက်တဲ့နှုတ်ဆက်အခမ်းအနားကျင်းပခဲ့တာမှာဧည့်သည်200နီးပါးတက်ရောက်ခဲ့ပါတယ်။အမခန်းပွေ၄နှစ်တာကာလပါပဲ။ကျွန်တော်တို့အများကြီးအောင်မြင်ခဲ့ပါတယ်လို့အန်ဒရူးလေစီမှလုတ်တဲ့နှုတ်ဆက်ပွဲတွင်သမ္မတထရမ့်ကပြောသွားပါတယ်။ဒါအပြင်နောက်တက်မဲ့အစိုးရအဖွဲ့အနေနဲ့အောင်မြင်မှုရစေဖို့လည်းသမ္မတထရမ့်ကဆုတောင်းစကားပြောခဲ့ပါတယ်။ဒါပေမဲ့လည်းမကြာခင်မှာကျန်းသက်စာကြီးဆိုပြီးသမ္မတဖြစ်လာတော့မဲ့ဂျိုးဘိုင်ဒန်ရဲ့နာမည်ကိုတော့ထည့်ပြောမသွားပါဘူး။သမ္မတထရမ့်ဖလော်ရီဒါကိုရောက်သွားချိန်လောက်မှာပဲမစ္စတာဘိုင်ဒန်ဟာသမ္မတသည့်အဖြစ်ကျန်းသစ္စာကျင်းဆိုတော့မှာပါသမ္မတထရမ့်အနေနဲ့နိုင်ငံရေးကြီးမန်းချက်ဘယ်လိုရှိတယ်ဆိုတာအပါအဝင်အနာဂတ်မှာဘာလုပ်မယ်ဆိုတာကတော့ရေးရရမသိရသေးပါဘူးအင်္ဂါနေ့ကထုတ်ပြန်တဲ့ဗီဒီယိုနှုတ်ဆက်စကားထဲမှာတော့ကျွန်တော်တို့စတင်ခဲ့တဲ့လှူရှားမှုဟာအစပဲရှိသေးတယ်ဆိုတာသိစေချင်ပါတယ်ဒါမျိုးဘယ်တော့မှမရှိဘူးသေးပါဘူးနိုင်ငံဟာနိုင်ငံသားတွေအတွက်ဖြစ်တယ်ဆိုတဲ့ယုံကြည်မှုကရင်းရိုင်သွားမှာမဟုတ်ပဲနေ့စဉ်နဲ့အမျှကြီးထွားလာမှာပဲဖြစ်ပါတယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်